ဘကိုးဝင်းနေမီတာယုံဆရာတော်တနတ်နဲ့ပြစ်ခတ်ခံရပြီးပြန်လုံတော်မူပြီးရပိုင်အတွင်းမှာပဲမန္တလေးတိုင်းမြင်းချံမြို့အထက်ကားလမ်းမှာပရဟိတဆောင်ရွက်နေတဲ့တန်ဃာတို့တပါးတနတ်နဲ့ပြစ်ခတ်ခံရပြီးပြန်လုံတော်မူသွားခဲ့ပါတယ်ဒီဖြစ်ရနှစ်ခုလုံးအတွက်စစ်ကောင်စီမှသာတာဝန်ရှိချောင်းပတ်တနိုင်ကုစနာခန်းဆောင်တပိတ်မောင်နေတဲ့ဦးဆောင်ဆရာတော်တပါးက BOA ကိုမိတ်ပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုနန်းလောင်ကပြောပြပေးပါမယ်ရှင်
ပြည်ခဲ့တဲ့ဇွန်လ23ရက်တနင်္ဂနွေနေ့ညပိုင်းကမန္တလေးတိုင်းမြင်းချံမြို့နယ်မကြီးသမားကြီးရွာကမှမြက်ပုံရပရဟိတအသင်းလူမှုကွန်ရက်ရေးကားပြစ်ခတ်ခံရပြီးကားပေါ်ပါလာတဲ့စခမကြီးရွာဘုံကြီးကျောင်းကဆရာတော်တပါပြန်လုံတော်မူသွားပြီးတော့အရသာတူတရားရရှိခဲ့ပါတယ်အခုလိုပြစ်ခတ်ခံရတာဟာတရားဥပဒေဆိုင်နာကဝိနမိတ်တာယုံဆရာတော်ကြီးပြစ်ခတ်ခံရပြီး9ရက်အကြာမန္တလေးတိုင်းထဲမှာနောက်ထပ်ဆရာတော်တပါပြစ်ခတ်ခံရပြီးပြန်လုံတော်မူခဲ့တာလည်းဖြစ်ပါတယ်။စက္ခမကြီးရော်ကဆရာတော်ဟာလူနာကိုကားနဲ့ကိုယ်တိုင်မောင်းပြီးမြင်းကြံစီယုံကိုပို့ဆောင်ပြီးအပြန်မှာပြစ်ခတ်ခံရတာဖြစ်ပြီးတော့အဲ့ဒီနေရာဟာစစ်ကောင်စီလုံခြုံရေးတပ်တွေရှိနေတဲ့မြင်းကြံမြို့အစုံက18ရပ်ကွက်အနီးကမြို့ပတ်လမ်းမှာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာအနီးမှာနေထိုင်တဲ့ဒေသခံတို့ကလည်းဖြစ်ချင်းကိုအခုလို VOA ကိုရှင်းပြပါတယ
်။ဆရာတော်ကဒီလိုမျိုးရောက်ပါလို့ဒီနာရှိရတယ်လို့သက်ခမပြီးပါဒီနာကိုသူကအပေါ်တရားနဲ့အတူတူညံ့တီးုံကိုသူကလိုက်ပူတာလိုက်ပူတယ်လို့လမ်းမှာအစ်တီးတီးလေးရှိတော့ဒီလိုဒီလိုသက်ကောင်းပြီးဒီလိုဒီလိုရတယ်လို့ဆရာတော်ကပူလိုက်တာမှောက်ပြီးလိုက်ပူတာအဲ့ဒီအရင်ကတည်းကဒီနာရီကိုမန္တလေးလူပါလို့ဆရာတော်ကပလိုက်ကြပုံနဲ့ပေါ်နေလိုက်ပြီးတော့ပူနေတာပူနေတော့အဲ့ဒီညားကသူကဒီနာရှိလို့ဆိုပြီးဆရာတော်ကနင်းရတီးုံကိုတွားပူပြီးပြန်လာတဲ့အချိန်မှာသူကအချိန်လုံးလုံးကျန်လုံးသွားပြီဆရာတော်ကပူပူလောက်ပြီးတော့တာမှောက်ပြီးပြန်လာတာမြင်ရတဲ့ဝန်ကြီးတော့စက္ကမကြီးရောအပြန်အဲစစ်ကောင်စီနဲ့ဒီလိုမျိုးကြီးမဝင်နေတဲ့နေရာကိုအဖြစ်သူကနေဒီလိုဆရာတော်ကိုကာမီပြင်းပြီးတော့ပုံနဲ့တာတုံးကြီးမပုံတော့တယ်ဆရာတော်ကတော့အဲ့တော့သူကမတားမပြီးနေနေနဲ့ပုံမှန်ကြည့်ရတာမူးယူနေတယ်သူကအဲ့ရတယ်ဒီမှာအဲဒီကျေလို့ကြောက်တယ်ဖြစ်ပြနေတယ်သူကအဲ့ဒါကြီးဆရာတော်လည်းပြန်လို့မပူတယ်သူလည်းပါတယ်အဲအောင်မူတောင်းသူတယ်စက္ကမတောင်းလာကအမှုတော်ပြည်လူတွေတရရတယ်။ကာကွယ်တပ်ဖွဲ့ဝင်တွေမြူနာတွေအဲ့လောက်ကြီးနီးနီးကပ်ကပ်လေးမြူလို့ရဆိုများအဲ့ဒီနာဒီမှာလက်ပေါ်နေတဲ့အမီးဆုံးနေရာမှာနေရတော့အဲ့စစ်ကောင်စီပြုံးမှုတွေနဲ့ပြည်သူကြီးပဲနေရတာ
။ဆမခဆရာတော်ပြစ်ခတ်ခံရတဲ့နေရာအနီးမှာအရင်ကလည်းတောင်သာချေးရွာကလူငယ်၅ဦးကိုစစ်တပ်ကပြစ်ခတ်တပ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ဘူးတယ်လို့ငင်းကြံလူလူလှုပ်ရှားမှုကော်မတီရဲ့တာဝန်ရှိသူတို့က VOA ကိုခုလိုပြောပါတယ်
။အဲ့ဒီလူပလန်နဲ့ဝန်ထမ်းချားတဲ့မှာမကြီးတော့တိုင်းချားရမှာတခါမှဒီစီလို့ရှာမှုမရှိဘူးဒါမှခုဖြစ်စဉ်ဖြစ်ခဲ့တဲ့နားလေးမှာတော့ဒီခုနဒီတင်မုံဝင်နေတဲ့ဘဝတော့ဒီပြင်းရစ်တဲ့ကနေဒီတော့တောင်းတာကအဲဘဝတော့တောင်းတာကလူငယ်ပိုင်းတွေပေါ့ငါ့ဦးကိုဖမ်းပြီးတော့တက်တာကခုဖြစ်စဉ်ဖြစ်တဲ့နားလေးမှာပဲတက်ခဲ့ဘူးလားရှိတယ်
သမခကြီးရွာကဆရာတော်ပြစ်ခတ်ခံရလို့ပြန်လုံတော်မူခဲ့ရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့ PDF အချမ်းဖက်သမားတွေပြစ်ခတ်လို့ပြန်လုံတော်မူတာလို့သတင်းထုတ်ပြန်ထားပါတယ်။မန္တလေးတိုင်းထဲမှာရက်တသက်ပတ်အတွင်းဆရာတော်နှစ်ပါးပြစ်ခတ်ခံရပြီးပြန်လုံတော်မူရတာတွေဟာစစ်တပ်ကစစ်တီတော်ကျင်းဝန်အားနေတာကြောင့်ဖြစ်တယ်လို့တပယ်ရင်မြို့နယ်ကစစ်ကောင်စီကိုပတ္တနိကကုစနကန်ဆောင်တပိတ်မောက်တဲ့ဦးဆောင်ဆရာတော်တပါးကအခုလိုမိန့်ပါတယ်
ကျေအကြမ်းတစ်ကောင်ဆောင်မင်းအွန်လိုင်းတို့မှာအဓိကတာဝန်ရှိတာပဲဗျ။ဘာကြောင့်လဲဆိုတဲ့အခါကျတော့သူတို့ကသူတို့ရဲ့လက်ပါတွေဒီစစ်သားတွေကိုတက်တွေကိုထိန်းချောင်းတဲ့နေရာမှာဖြစ်ပြီးတော့ကျေဟုတ်တင်နဲ့အကြီးထိန်းချောင်းဖို့လိုတာပေါ့ဗျ။ဘာကြောင့်လဲဆိုတဲ့အခါကျတော့အဲ့ဒီဘိုင်းမှာတော်တော်ကြီးကိုအားနေနေတာတွေ့ရဗျ။လက်တွေ့အဖြစ်လဲဘာကြောင့်လဲဆိုတော့သူတို့ညာဒေသတွေမှာစစ်ကြောင်းထိုးတဲ့အခါမှာတွေ့တဲ့ရွာဝင်နေအိမ်တွေမီးရှို့တယ်အိမ်တွေထဲဝင်တွေ့တဲ့ပစ္စည်းယူတယ်နောက်ဆုံးအဲလက်ဝတ်ရတနာတွေအပြင်သမိုင်းတို့ဟာမျိုးအစားအမျိုးသမီး3000ကစားအကုန်ယူတာဗျအဲ့ကြောင့်ဆိုလိုတာကဒီစစ်တပ်ကအင်မတန်တရေညံ့နဲ့စစ်တပ်ဖြစ်နေပြီပေါ်ပြီးပုံရအင်မတန်ကိုထိုးရွာတဲ့စစ်တပ်ချင်းကြောင့်မို့အလွန်ညံ့နဲ့စစ်တပ်ပြီးတော့ကျိုးတင်နဲ့တော်တော်ကိုလွှဲချော်နေတဲ့စစ်တပ်ဖြစ်နေတာပေါ့
ဒီတော့အတွင်းစကိုင်းတိုင်းတွေကတန်ဃာတော်တွေဟာဝင်းနမိတ်တာယုံဆရာတော်ပြစ်ခတ်ခံရပြီးပြန်လွန်တော်မူခဲ့ရတဲ့ဖြစ်အပေါ်မှာတာဝန်ရှိတဲ့စစ်ကောင်စီနဲ့ပို့ချုပ်မှုကြီးမင်းအောင်လိန်ကိုပတ္တနိုင်ကုစနကန်ဆောင်တပိတ်မောင်းနေကြပါတယ်